တရုတ်နိုင်ငံရဲ့တရားနာမင်းအရေးခင်မှာချဆုံးခဲ့ရသူတွေအမိသားစုဝင်တွေကသူတို့ခံစားခဲ့ရတာတွေကိုအတိအမှတ်ပြုပေးဖို့ဂျူနာ၄ရဲ့အရေးခင်ရဲ့အရေးပါမှုကိုပြန်ပြီးတိုင်းတာပေးဖို့29နှစ်မြောက်နှစ်ပတ်လည်နေ့နီလာချိန်မှာသမရရှိချင်းပင်ကိုတိုက်တွန်းခဲ့ကြပါတယ်။တရုတ်နိုင်ငံမှာ1989ခုနှစ်ဂျူလ4ရက်နေ့ကဒီမိုကရေစီထုတ်ဖော်ဆန္ဒပြသူတွေတရားနာမင်းရင်းမြစ်မှာအဖြုတ်ခွင်းခံရတာဖြစ်ပါတယ်။လူပေါင်း1000ကျော်တည်ဆုံမယ်လို့ခန့်မှန်းကြတဲ့ဒီရေးခင်းနဲ့ပတ်သက်ပြီးတရုတ်နိုင်ငံမှာပုံမှန်နည်းလမ်းမပြောရကြပါဘူး။ဘေကျင်းကတရားနာမင်းရင်းမြစ်မှာဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ဖို့အတွက်သတင်းခွန်ပတ်ကြားငြင်းချမ်းစွာထိုင်သပိတ်မှောက်ကြတဲ့ចောင်းသားတွေဥဆောင်တဲ့ဆန္ဒပြမှုကိုဂျူလ4ရက်နေ့မှာကွန်မြူနတီပါတီအာဏာပိုင်တွေကတန်ချက်ကာကာရီနဲ့ဖြုတ်ခွဲခဲ့တာဖြစ်ပါတယ်။လွန်ခဲ့တဲ့29နှစ်အတွင်းတက်လာတဲ့ဘယ်အစိုးရကမှဒီကိစ္စအတွက်တောင်းပန်စကားမပြောခဲ့ကြောင်းတရားနာမင်းမိခင်များခေါ်ဒီအရေးခင်မှာတည်ဆုံးခဲ့ရသူတွေရဲ့မိဘတွေကဂျွန်နတ်၄ရက်နေ့မတိုင်ခင်တည့်ရက်လို့ဂျွန်နတ်3ရက်နေဆွဲနဲ့သမ္မတရှီကျင်းပင်စီစာပို့တာပါ။အမေရိကန်နိုင်ငံကြားရေးဌာနကလည်းတရုတ်နိုင်ငံတရားနာမင်းရင်းမြစ်မှာအကြမ်းဖက်ဖြုတ်ခွင်းခံရမှုတွေအမှတ်ရနေကြောင်းနဲ့တရုတ်အစိုးရအနေနဲ့နိုင်ငံတကာကျင့်သုံးရမယ့်ကျင့်ဝတ်အတိုင်းနိုင်ငံသားအလုံးအခြေခံရပိုင်ခွင့်တွေလေးစားဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းကြောင်းဂျွန်လ3ရက်နေ့ညညချက်တစ်စောင်ထုတ်ပြန်ပါတယ်။